အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံအကြားကကုန်သွယ်ရေးဆိုင်ရာအတားအဆီးတွေပြည်လည်ရေးအတွက် UAP ပို့ထူးနေကဝါရှင်တန် DC မြို့မှာကျင်းပတဲ့ဆွေးနွေးပွဲဟာဆွေးနွေးမှုတွေအပြည့်အစုံဆွေးနွေးပွဲပြုလုပ်ဖို့စီစဉ်ထားတာပြတ်သွားပြီးတဲ့နောက်ခီးအစမှာပဲအခက်အခဲတွေနဲ့ရင်ဆိုင်ခဲ့ရပါတယ်။အမေရိကန်ပြည်ထောင်စုနဲ့နှစ်နိုင်ငံကြားပုံမှန်မျှတပြီးဟန်ချက်ညီတဲ့ကုန်သွယ်မှုဖြစ်ပေါ်ရေးဆွေးနွေးပွဲအစမှာပဲဗန္ဒာယုဝန်ကြီးစတီဗ်မနူချင်းကတောင်းဆိုလိုက်ပါတယ်။တရုတ်ဒုတိယဝန်ကြီးချုပ်ဝိုင်းရန်ကတော့နိုင်ငံအကြားကကုန်သွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေဟာနှစ်ဖက်စလုံးအတွက်လက်တွေ့ကျတဲ့ရွေးချယ်မှုဖြစ်ကြောင်းဒါပေမဲ့ထိတဲ့ရင်ဆိုင်မှုတွေဖြစ်လာမယ်ဆိုရင်တော့နိုင်ငံစလုံးရဲ့အကျိုးစီးပွားကိုချက်ချင်းထိခိုက်စေနိုင်ကြောင်းပြောပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံတို့ဟာကမ္ဘာစီးပွားအင်အားအကြီးဆုံးနိုင်ငံနှစ်ခုဖြစ်ပါတယ်။ဒါပေမဲ့အမေရိကန်ကတရုတ်နိုင်ငံကိုကုန်ပစ္စည်းတင်ပို့ရောင်းချတာတဲ့တရုတ်တို့ကအမေရိကန်ကိုတင်ပို့ရောင်းချတာအမေရိကန်ဒေါ်လာဘီလီယံပေါင်း300ကျော်ပို့ရောင်းချနေတာကြောင့်တရုတ်နဲ့ကုန်သွယ်ရေးမှာအမေရိကန်ကလုံငွေဒေါ်လာဘီလီယံ300ကျော်ပြနေတာဖြစ်ပါတယ်။နိုင်ငံစလုံးကပြည်တွင်းနိုင်ငံရေးအခြေအနေတွေကြောင့်ကုန်သွယ်ရေးဆိုင်ရာဆွေးနွေးမြင့်နှံမှုတွေတိုးတက်မှုရနိုင်မှုအခက်အခဲတွေရှိနေတယ်လို့လေ့လာသူတွေကလည်းတုံ့တက်ပြောဆိုကြပါတယ်။